ကယားပြည်နယ်လွိုင်ကွန်မြူနယ်ရဲ့မြောက်ဖက်လွိုင်လင်းလေးကျေးရွာမှာရှိတဲ့စစ်ရှောင်းစခန်းရှိတဲ့နေရာတွေကိုဒီကနေ့မနေ့ပိုင်းကစစ်ကောင်စီဘက်ကလေယာဉ်ပေါ်ကနေဆက်တင်နဲ့ပစ်ခတ်ခဲ့သလိုပုံကျဲချတာလည်းလုပ်ခဲ့တယ်လို့ဒီစစ်ရှောင်းစခန်းမှာနေထိုင်သူတွေက VOA ကိုပြောပါတယ်စစ်ရှောင်းအများအပြားရှိတဲ့လွိုင်လင်းလေးကစစ်ရှောင်းစခန်းနေမှာကလေးတငယ်တွေအများအပြားရှိပြီးဒီကနေ့မနေ့ပစ်ခတ်မှုကြောင့်အရေးပေါ်ထွက်ပြေးတင်းရှောင်ခဲ့ကြရတယ်လို့ပြောပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ Marketing View ကတင်ပြပေးမှာပါခင်ဗျာ
လွိုင်လင်းလေးကျေးရွာရဲ့ရှေ့ဘက်အချမ်းစစ်ချောင်းစခန်းတွေရှိတဲ့နေရာတွေကိုဒီကနေ့မနေ့10နာရီလောက်မှာစစ်တပ်ကလေရင်ပေါ်ကနေပစ်ခတ်ခဲ့တဲ့အတွက်စစ်ရှောင်းအများအပြားထပ်မံထွက်ပြေးခဲ့ကြရတယ်လို့အဲ့ဒီစစ်ရှောင်းစခန်းမှာခိုးလုံနေသူတချို့ကပြောပါတယ်ဒီဒေသမှာစစ်ရှောင်းဥယေက 8,000 လောက်ထိရှိတယ်လို့စခန်းတာဝန်ခံတဦးကပြောပါတယ်လွိုင်လင်းလေးကျေးရွာစစ်ရှောင်းစခန်းတစ်ခုမှာခိုးလုံနေသူတဦးကလည်းလေရင်နဲ့တိုက်ခိုက်ခံရတဲ့အခြေအနေကိုအခုလိုပြောပြပါတယ်
အပင်းမအေးရေဆီချောင်းကြီးရှိတယ်။တောက်ပေါ်လည်းမရှိတဲ့ဆီချောင်းကြီးရှိရမယ့်လူငယ်လေးလာသေးတော့ဆက်။ဒီကောသူတို့လေကြောင်းနဲ့ပြေတော့ခါကျအဲဆီချောင်းကလေးတွေကဆက်ပြေးရရင်တော့ပြင်ကလေးကတော့တော်တော်စိတ်မကောင်းဖြစ်ပြီးတော့ငိုနေရတဲ့အမျိုးမျိုးရှိတယ်ခင်ဗျာ
။အသေးဆုံးနဲ့ထိခိုက်မှုတွေရှိတယ်လို့ပြောကြပေမဲ့အခုအချိန်အထိလူဗနေရောက်ထိခိုက်သေးဆုံးတယ်လို့ဆိုတော့အတိအကျမပြောနိုင်သေးဘူးလို့ဒေသခံတချို့ကပြောပါတယ်။လူမှုကွန်ရက်ပေါ်တင်လာတဲ့ဒေသခံတချို့ရဲ့အချက်လက်တွေအရာကတော့လူတဦးတေဆုံးပြီး3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။စစ်ရှောင်းတချို့ကတော့ဘေးလွရာကိုထွက်ခွာနေကြတယ်လို့လွိုက်ကော်ဒေသခံတဦးက VOA ကိုပြောပါတယ်
။ဒီအဆက်ကမရှိတော့ဒီဘက်ကိုလာနေလို့ထုံးဆက်ထားတယ်။အခုကတော့မထွက်နိုင်တဲ့အနေနဲ့မိုးတွေရွာလို့တဲ့။ဒါဘက်ကိုတော်တော်ရွာဘက်ကိုရှိလာမယ်တဲ့။ဒီကွာဆက်ပြေးလာတော့
ဒီမိုးဆူအနီးနားကကြေးရွာတချို့ကိုလည်းမနေ့တနေ့လာနေ့ကတညအလုံးကြီးပါဆက်တနက်တွေနဲ့အဝေးကနေဖြစ်ခတ်ခဲ့တယ်လို့ဒီမိုးဆူဒေသခံတချို့ကပြောပါရယ်84နှစ်မြောက်ကရင်ပြည်အမျိုးသားခုခံတော်လှန်ရေးနေ့အခမ်းအနားကိုကရင်ပြည်တပ်မတော် KA ဌာနချုပ်ဖြစ်တဲ့တာလဲတူဆူညမိုးမှာဒီကနေ့ကျင်းပနေတဲ့အချိန်မှာပဲကယားပြည်နယ်လွိုင်ကော်မြို့အနီးကြေးရွာတွေကိုစစ်ကောင်စီတပ်တွေကလေကြောင်းကနေထိုးစစ်ဆင်ဆက်ပြီးတော့တိုက်ခိုက်နေတာဖြစ်ပါရယ်ရှင်